သူလွတ်တော်နဲ့အမျိုးသားလွတ်တော်နှစ်ခုပေါင်းပြီးဖွဲ့စည်းထားတဲ့ပြည်ထောင်စုလွတ်တော်မှာကိုယ်စားလှယ်စုစုပေါင်း664ဦးရှိတဲ့အနေနဲ့တဝက်ကျော်သုံးမဟုတ်51ရာခိုင်နှုန်းကထောက်ခံသူဟာသမရအဖြစ်ရွေးချယ်တင်မြှောက်ခံရပြီးအစိုးရဖွဲ့နိုင်မှာဖြစ်ပါတယ် NLD ပါတီသမရအစိုးရဖွဲ့စည်းနိုင်မှုအတွက်အနည်းဆုံးကိုယ်စားလှယ်333ဦးသုံးမဟုတ်51ရာခိုင်နှုန်းရဲ့ထောက်ခံမှုလိုအပ်ပါတယ်ကျန်ပုတ်တဖြစ်လေပြီးကင်ပြိုးပါတီကတော့အနည်းဆုံးကိုယ်စားလှယ်169ဦးတော့မဟုတ်26ရာခိုင်နှုန်းရယူနဲ့စစ်တပ်ကိုယ်စားလှယ်166ဦးနဲ့ပေါင်းရင်51ရာခိုင်နှုန်းရပြီးသမ္မတအစိုးရဖွဲ့နိုင်မှာဖြစ်ပါတယ်အထွေထွေရွေးကောက်ပွဲကသမ္မတအစိုးရကိုဖွဲ့စည်းနိုင်တာမဟုတ်ပဲလွတ်တော်ကသာသမ္မတတစ်ကိုရွေးချယ်တင်မြှောက်နိုင်ပါတယ်သမ္မတမရွေးမီဒုသမ္မတကိုအရင်ရွေးရပါတယ်ဒီလိုလွတ်တော်အမပါဝင်တဲ့အစုအဖွဲ့အမျိုးသားလွတ်တော်အမတ်ပါဝင်တဲ့အစုအဖွဲ့နဲ့စစ်တပ်ကိုယ်စားလှယ်အစုအဖွဲ့စတဲ့အဖွဲ့၃ဖွဲ့ဟာဒုသမ္မတ၃ဦးကိုအရင်ဆုံးရွေးချယ်တင်မြှောက်ရပါတယ်။နောက်တော့ပြည်ထောင်စုလွတ်တော်မှာသမ္မတရွေးဝယ်ကျင်းပပြီးမဲအများဆုံးရတဲ့ဒုသမ္မတကသမ္မတဖြစ်လာပါတယ်။ဒုတိယမဲအများဆုံးရသူဟာဒုသမ္မတ၁ဖြစ်လာပြီးမဲအနည်းဆုံးရသူကဒုသမ္မတ၂ဖြစ်လာပါတယ်
။လွတ်တော်မှာစစ်တပ်ကိုယ်စားလှယ်166ဦးရှိနေတာမို့ကျန်ကိုယ်စားလှယ်498ဦးအတွက်ရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။မညီမျှတဲ့ရွေးကောက်ပွဲဖြစ်အောင်ဖန်တီးထားတာမို့စစ်တပ်ကိုယ်စားလှယ်ထောက်ခံတဲ့ပါတီဟာကိုယ်စားလှယ်အများစုမရလဲအစိုးရဖွဲ့နိုင်မဲ့သဘောရှိပါတယ်။ပြည်သူ့လွတ်တော်ကိုယ်စားလှယ်440ဦးမှာ NLD ဟာအနည်းဆုံးကိုယ်စားလှယ်221ဦးသို့မဟုတ်51ရာခိုင်နှုန်းရမှာဒုသမရာတင်မြှောက်နိုင်ပါလိမ့်မယ်။ပြည်ခိုင်ဖြိုးကတော့အနည်းဆုံးကိုယ်စားလှယ်112ဦးသို့မဟုတ်26ရာခိုင်နှုန်းရယူနေစစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းနဲ့ပေါင်းပြီးဒုသမရာကိုရွေးချယ်တင်မြှောက်နိုင်ပါတယ်။ရွေးကောက်ပွဲဝင်တဲ့အမှတ်330မှာ NLD ဟာအနည်းဆုံးကိုယ်စားလှယ်221ဦးသို့မဟုတ်69ရာခိုင်နှုန်းအနိုင်ရမှဒုသမရာကိုတင်မြှောက်နိုင်မှာဖြစ်ပါတယ်
။ကိုယ်စားလှယ်664ဦးရှိတဲ့ပြည်ထောင်စုလွှတ်တော်မှာသမရာရွေးချယ်တင်မြှောက်ရမှာ NLD ဟာအနည်းဆုံးကိုယ်စားလှယ်333ဦးသို့မဟုတ်51ရာခိုင်နှုန်းထောက်ခံမှသာအစိုးရဖွဲ့နိုင်မှာဖြစ်ပါတယ်။ဒီခိုင်ဖြိုးကတော့ကိုယ်စားလှယ်169ဦးသို့မဟုတ်26ရာခိုင်နှုန်းရယုံနဲ့စစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းနဲ့ပေါင်းပြီးအစိုးရဖွဲ့နိုင်ပါတယ်။ဒါကြောင့်မို့ဒုသမရတင်မြှောက်နိုင်မှုအတွက် NLD ဟာပြည်သူ့လွတ်တော်ရွေးကောက်ပွဲမှာအနည်းဆုံး68ရာခိုင်နှုန်းနိုင်မှုလိုပြီးလွတ်တော်200ပေါင်းကျင်းပတဲ့သမရရွေးပွဲမှာ51ရာခိုင်နှုန်းထောက်ခံမှုရမှသာအစိုးရဖွဲ့နိုင်ပါလိမ့်မယ်။ဒီခိုင်ဖြိုးကတော့26ရာခိုင်နှုန်းရယုံနဲ့အစိုးရဖွင့်နိုင်မဲ့အခြေအနေရှိပါတယ
်။ပြည်သူ့တော်မှာရွေးကောက်ပွဲဝင်တဲ့ကိုယ်စားလှယ်330ဦးသာရှိပြီးသမ္မတအစိုးရဖွဲ့ဖို့လိုအပ်တဲ့ကိုယ်စားလှယ်ဦးရေက333ဦးဖြစ်တဲ့အတွက်ပြည်သူ့တော်နေရာအားလုံးနိုင်ရင်တောင် NLD ဟာအစိုးရမဖွင့်နိုင်သေးပါဘူး။ပြည်သူ့တော်ရွေးကောက်ပွဲရာခိုင်နှုန်းပြည့်နိုင်တဲ့ပါတီကိုအစိုးရဖွဲ့လို့မရအောင်လုပ်ထားတာဖြစ်ပါတယ်။ဒါကြောင့်ပြည်သူ့တော်မှာအပြတ်အသတ်နိုင်ရင်တောင် NLD ဟာအမျိုးသားလူတော်ကိုယ်စားလှယ်ရဲ့ထောက်ခံချက်လိုအပ်ပါတယ်။အကြံအဖန်မလုပ်ရင်ကျန်းဖို့တစ်ဖြစ်လဲပြည်ခိုင်ဖြိုးဟာရွေးကောက်ပွဲနိုင်ဖို့အလားအလာမရှိပါဘူး။ပြည်ခိုင်ဖြိုးဟာအခွင့်ထူးခံလူဒန်းစားပါတီဖြစ်နေတာမို့လူထုစင်တာမဲရဖို့အခက်အခဲရှိတယ်လို့သုံးသပ်ကြပါတယ်။2012ဂျာဖြတ်ရွေးကောက်ပွဲတုန်းကပြည်ခိုင်ဖြိုးဩဇာခံနေပြည်တော်မဲဆန္ဒနယ်မြေ၄ခုစလုံးမှာ NLD နိုင်သွားတာဟာအာဏာရပါတီအတွက်အလွန်စိုးရိမ်စရာဖြစ်လာပါတယ်။
ဒါကြောင့်မို့ပြီးခိုင်ဖြိုးပါတီဟာမတမာနည်းမျိုးစုံတုံးပြီးကိုယ်စားလှယ်နေရာ169နေရာရနိုင်အောင်ကြိုးပမ်းလိမ့်မယ်လို့ခန့်မှန်းနေကြပါတယ်စစ်တပ်ကိုယ်စားလှယ်166ဦးနဲ့ပေါင်းရင်333ဦးဖြစ်ပြီးအစိုးရဖွဲ့နိုင်ပါလိမ့်မယ်ကျန်တဲ့ကိုယ်စားလှယ်331ဦးနေရာကို NLD နဲ့အခြားပါတီတွေကရပါလိမ့်မယ်ရွေးကောက်ပွဲကိုယ်စားလှယ်နေရာအများစုကိုအနိုင်ရပြီးမယ်နိုင်ငံရေးအာဏာမရနိုင်အောင်တမင်လှုပ်ထားတဲ့စနစ်ဖြစ်ပါတယ်ရွေးကောက်ပွဲနိုင်သူကအစိုးရမဖွဲ့နိုင်ပေလွတ်တော်ကတင်မြှောက်တဲ့သမ္မတကသာအစိုးရဖွဲ့နိုင်အောင်ဖန်တီးကြတာဖြစ်ပါတယ်သမ္မတလောင်းဖြစ်မဲ့ဒုသမ္မတ၃ဦးကိုရွေးချယ်တင်မြှောက်ရမှာစစ်တပ်ကိုယ်စားလှယ်ဟာပြည်သူ့လွတ်တော်အမျိုးသားလွတ်တော်ကိုယ်စားလှယ်တွေနဲ့ဒန်းတူညီတူဖြစ်နေပါတယ်စစ်တပ်ကိုယ်စားလှယ်ကတင်မြှောက်သူဒုသမ္မတနေရာကိုအမြဲတမ်းရနေမှာဖြစ်ပါတယ်အရသာအမတ်တွေထဲမှာအကြောင်းအမျိုးမျိုးကြောင့်လစ်လတ်တာတွေရှိပေမဲ့စစ်တပ်ကိုယ်စားလှယ်ကတော့အမြဲတမ်းရာဂိုင်နှုံးပြည့်ရှိနေတာဟာတပန်းတာတဲ့အချက်ဖြစ်ပါတယ်ဒါပေမဲ့ရွေးကောက်ပွဲပြီးချိန်နဲ့သမရအစိုးရဖွဲ့ခြင်းဟာ၄လလောက်ကြာချတာမို့ဂျက်ကာလာမှာအမျိုးမျိုးပြောင်းလဲသွားနိုင်ပါတယ်ခင်ဗျာ